ကဲယောဂီတွေဒါခုနှစ်ရက်အတိတ်ထံစက္ကန့်ရက်ဒါနောက်ဆုံးထိုင်ပေါ့နောက်ဆုံးထိုင်မှာတော့မှမိမိတို့တဏှာလောက်လေးအာထုတ်ပါအဲ့တော့တဏှာလောက်အာထုတ်ပါမှဆိုတော့အရှိမဥစဉ်တို့တိတ်ပြီးတော့ဟောလို့မရတော့ပါဘူးအဲ့တော့ပြိကံယူကြတာပေါ့အထရေမရှိတဏှာရွေးအထုတ်ပါအဲ့လိုဆိုဒီလိုပိတ်ဆုံးထိုင်နေကြတော့လေဒီတရားတွေကိုဒါရတတ်ပါတယ်ဒါဥစဉ်တို့တရားပြရတဲ့တခါကြီးတယောက်ရှိအဲ့တရားပြရတဲ့တခါကြီးတယောက်ဆိုလို့ရှိရင်အဲ့ဒါလိုပိတ်ဆုံးထိုင်နေမှာသူကတရားရဒီတစ္ဆခာလုံးအထုတ်တယ်အဲ့တစ္ဆခာလုံးအထုတ်ဝင်မဲ့လို့အဲ့တော့ဒီထိုင်တဲ့အပေါ်မှာပေါ့သူလည်းစူးစမ်းပြီးတော့အာထုတ်တယ်အာထုတ်ဝင်မယ်လို့ဘလောက်ပဲစူးစမ်းပြီးတော့အာထုတ်အာထုတ်အဲ့ပိတ်ဆုံးတစ်ထိုင်မှာပဲဒီတရားတွေကိုရရသွားအဲ့ဒီကရလဲဥစဉ်တို့တရားပြပေးခဲ့ပြီးတယ်အခုတည်းရှိပါသေးတယ်အကူကအသက်ကြီးသွားတဲ့အတွက်ဥစဉ်တို့ကိုတရားဟိုမပြနိုင်တော့ဘူးပေါ့သတ္တကကြီးသွားတော့ဒါပေမဲ့လို့ဝါဒင်းနေဆိုလို့ရှိရင်အဲကျောင်းပါပဲလာပြီးတော့နေတယ်ဝါဒင်းနေဝါကျွတ်သွားလို့ရှိရင်သူ့ဝင်သူပြန်သွားတယ်အဲ့တော့ဥစဉ်တို့တရားစအားထုတ်တယ်ဟာအဲ့တခါကြီးရဲ့တော့ဥစဉ်ပြောတယ်အောင်လားဆရာကြီးတော်ခင်မရဲ့သူတို့ဟာဥစဉ်တို့ဒီတရားတွေကိုပြခဲ့ပြီးရဲ့အဲ့လိုတရားတွေပြခဲ့တဲ့အခါကျတော့ဥစဉ်တို့ဒီတရားတွေကျင့်တဲ့အခါကျတော့အခုလိုပဲယောဂီတွေလိုအာနာပါနစံလေးတွေရှူရတယ်အဲ့လိုရှူရတဲ့အခါကျတော့အဲ့မှာရှူဝင်းရှူဝင်းနဲ့ဒီဝေဒနာတွေချုပ်တဲ့နေရာကိုရောက်သွားတယ်အဲ့ဝေဒနာတစ်ခါကျုပ်ရသွားတဲ့ယောဂီတွေဒီတရားကိုအာမထုတ်ပါနဲ့လို့တားတားရင်မရတော့ပါဘူး။ဘာဖြစ်လဲဆိုတော့ဒီဝေဒနာတစ်ခါချုပ်ကြောင်ရသွားတဲ့နေရာမှာအဲ့ဒီယောဂီလေးသူကိုယ်တိုင်ချမ်းသာမှုကိုခံစားရတဲ့အတွက်ဒီဝေဒနာချုပ်ပြီးတော့ခံစားရတဲ့နေရာတွေလောကစီးစိမ်ချမ်းသာလို့ချမ်းသာတာတဲ့အခုချမ်းသာတာကဘာမှမပြောပါလောက်ဘူးပေါ့လောကစီးစိမ်ဘလောက်ပဲချမ်းသာဝေဒနာတစ်ခါကျုံရောက်သွားလို့ချမ်းသာမှုသည်လောကကြီးစိမ်တွေဘလောက်ပဲချမ်းသာအဲချမ်းသာတာတည်းသူကပို့ပြီးတော့ကောင်းနေတဲ့အတွက်လောကကြီးစိမ်ချမ်းသာကိုသိပြီးတော့မမှတ်တော့ပါဘူးလောကကြီးစိမ်ချမ်းသာဆိုတာကတောကတွေဝိုင်းပြီးတော့ရှင်ပြီးတော့နေကြရဲ့ဒါအများဆုံးအဖြစ်ပစ္စည်းများများရှိလေညာများဒုက္ခရောက်လေအဲလောကလူကြည့်တော့ချမ်းသာတယ်ပေါ့ဘာဖြစ်လဲဆိုတော့ပစ္စည်းတွေအများကြီးရှိတယ်ဟိုကုမ္ပဏီတွေအများကြီးထောင်ထားတယ်အဲကားတွေအများကြီးထောင်ထားတယ်လောကလူကြည့်လို့ရှိရင်တော့မတော်တော်ချမ်းသာတယ်ကြည့်ရဥစဉ်တို့ဒီဘက်မှာကြည့်ကြံကြတော့သူတို့မှချမ်းဘာတတိလဲဆိုတော့တတိတော့တတိပဲဘာတတိလဲဆိုတော့တောကတွေတတိနေရအဲကားငါးစီးရှိရင်ငါးသီးသာပူလောင်ဝဲဆယ်သီးရှိရင်ဆယ်သီးသာပူလောင်ဝဲအစီး20ရှိရင်အစီး20သာပူလောင်ဝဲအဲ့တော့သူတို့မှတတိတာကတောကတတိနေတယ်တကယ်ချမ်းသာမှုတတိအစ်စ်မဟုတ်ပါဘူးဒီတရားကိုအားထုတ်မှချမ်းသာမှုအစ်စ်ကိုရရှိရတယ်ဒါဥစဉ်တို့ရန်ကုန်ဒီရန်ကုန်အဝေးဘေးကားကိတ်မှာဆိုရှိတယ်ဥစဉ်တို့နဲ့တရားအားထုတ်မှုတယ်တက္ကမတယောက်ရှိအဲ့တက္ကမတယောက်ကသူကကားကိုအစီး40ဆိုတယ်အစ်စမက45ချင်းရှိ45ချင်းရှိတဲ့အခါကျတော့သူ့ရဲ့အမျိုးသားကလည်းဆုံးသွားတော့သူမနိုင်တော့ဒီကား45ချင်းကိုမနိုင်တဲ့အခါကျတော့ဦးဇင်းတို့ကတရားလာပြီးတော့အားထုတ်တဲ့အခါကျတော့သူ့အကြောင်းလေးသူပြောပြတဲ့အခါကျတော့သူဘလို့မှထိမ့်လို့မနိုင်ဘူးသိလဲသိတယ်သိရတာနဲ့လည်းမပြောရဘူး အခုကလူရောက်တရားလောက်တင်သွားတယ်လူရောက်တရားလောက်တင်သွားရင်40သားလောက်ပဲပတ်စံရ60သားလောက်မပြီးဟောမပြီးပေမဲ့လို့သိတယ်သူကလည်းမသိဘူးသိသိနဲ့ဟိုသူမပြောရဘူးမပြောရတဲ့အတွက်ဒီလိုပဲနေပြီးတော့စိတ်ဆင်းရဲနေရတယ်လောက်အများကြီးဆိုတော့မနိုင်တော့ဘူးလေဒီမိမသားတက်ရောက်တယ်ဆိုတော့အဲ့တော့ဒီသူ့ရဲ့ငားရတဲ့ဒီကာသမားတွေကိုလည်းအဲသူအဲ့ဒီလိုမဖြစ်ချင်းမဖြစ်ချင်းလို့ရှိရင်တော့ဒါမှမဟုတ်သူတို့ကိုဒီတရားစခန်းထဲကိုတွင်းပေးလိုက်တွင်းပေးလိုက်ရင်တော့ဒါကမှအစဉ်ပြေသွားလိုက်ဒါမဲ့သူတို့ကိုအချိန်ပေးရမယ်ဒါကမှအချိန်လည်းပေးရမယ်ဒီသူတို့မှလိုအပ်တဲ့ဟာလည်းဒါကမှအပြည့်စုံပေးရသူတို့တရားစခန်းတွင်းတယ်တရားစခန်းတွင်းဝင်မယ်လို့သူတို့ကိုပြည့်တဲ့ဒီဟိုလက်ကတ်တွေလည်းဖြတ်လို့မရဘူးသူတို့တရားအထုတ်တဲ့အချိန်မှာသူတို့လက်ကတ်လည်းအပြည့်ပေးရအဲအိမ်မှာရှိတဲ့ဒီမိသားစုကိုလည်းပြည့်စုံအောင်ထောက်ပံ့ပေးရအဲအဲ့ဒါဆိုလို့ရှိရင်တော့သူတို့တရားသိသွားလို့ရှိရင်ဓမ္မကြီးအဲ့လောက်ပြောစရာမလိုတော့အဲ့တော့သူကလည်းအချိန်လည်းမပေးနိုင်ဘူးစီပွားရေးကလုံနေရတော့အဲအဲ့လိုအချိန်မပေးနိုင်လို့ရှိရင်တော့ဒါကမှကြီးဘလို့မှမဖြစ်နိုင်ဘူးအချိန်မပေးနိုင်လို့ရတာဒါတခုကိုလိုချင်တော့တခုကိုဆွတ်လွတ်ရတာပဲဒီလိုမှမဆွတ်လွတ်နိုင်တော့မရဘူးပေါ့ဥစဉ်တို့လည်းမကယ်နိုင်ဘူးဥစဉ်တို့ဒီကယ်နိုင်တာတော့ဒီတရားစခန်းကိုတွင်းလိုက်တရားစခန်းကိုတွင်းလိုက်လို့အဲ့ဒီအထက်ကလူတစ်ယောက်ကျွတ်သွားအဲ့ဒီအထက်ကလူတစ်ယောက်ကျွတ်သွားရင်လေဟိုကြံတဲ့သူကြီးပြစ်ဖို့ကမခဲရင်တော့အဲ့ဒါလိုလုံမရ။အဲ့ဒါလိုမလုံရင်တော့မရဘူး။ဘာဖြစ်လဲဆိုတော့ကိုထိမ့်လို့မရဘူး။သူ့ဘာသူထိမ့်မှရ။လူဆိုးကလူဆိုးချင်းထိမ့်မှရ။လူကောင်းသားထိမ့်လို့မရ။အယူကအယူချင်းပဲထိမ့်လို့ရ။လူကောင်းထိမ့်လို့မရ။လူကောင်းသားထိမ့်ရင်လူကောင်းပဲဒုက္ခရောက်။အဲ့ဒါလိုပဲလောကမှာလည်းအဲသူ့တတိချင်းချင်းထိမ့်လိုက်တဲ့အခါကျတော့ဒီတရားတွေအာထုတ်လို့ထိမ့်လိုက်တဲ့အခါကျတော့သူ့လူနဲ့သူထိမ့်လိုက်တော့တဖြည်းဖြည်းမလုတ်ရဲတော့ဟိုလုတ်တဲ့လူလည်းမလုတ်ရဲတော့ဒီတရားတွေသိသွားတဲ့အခါကျတော့အဲကိုလုတ်လို့ရှိရင်ကိုပဲပြန်ပြီးတော့ခံရမှာ哦အကိုပဲပြန်ခံရမှာကိုသိတဲ့အတွက်သူတို့လည်းဒီတရားတွေသိတော့အရှိကိုဆက်ပြီးတော့မလုတ်ရဲတော့ပါဘူးဒါကြောင့်မို့အခုတရားအထုတ်တဲ့ဒီယောဂီတွေလည်းဒီကိုအကြောင်းတွေကိုသိလို့ရှိရင်အရှိမကိုလှုပ်ရမယ်ကံတွေပေါ့ကံတွေကိုမပြုတ်ရတော့ဘာဖြစ်လဲဆိုတော့ကိုလှုပ်တိုင်းလှုပ်တိုင်းကိုပဲခံနေရတာ哦ဒီတရားတွေအဲသူများကိုဒေါသထွက်ရင်အဲသူများကိုထွက်တဲ့ဒေါသတွေကိုပဲပြန်ခံရသူများကိုဒေါသကြမ်းကြမ်းထွက်ရင်ကိုကြမ်းကြမ်းပြန်ခံရသူများကိုဒေါသတိတ်မထွက်ရင်အဲတိတ်မထွက်တဲ့အလိုက်ပြန်ခံရဒီတရားတွေကြတော့အဲ့ဒါကြောင့်မို့ဒီတရားတွေဒီကိုကြီးပဲခံနေရတာဖြစ်တဲ့အတွက်ဒါကြောင့်မို့ဒီစိတ်တွေမထွက်ရတော့ဘူးမထွက်နိုင်တော့ဘူးဆိုတာဒါတရားကျင့်ပြီးတော့သိတဲ့ယောဂီတွေကြတော့ဒီစိတ်တွေထွက်ပါဆိုလို့မထွက်ရတော့ထွက်တိုင်းထွက်တိုင်းကိုပဲဒုက္ခရောက်ရတယ်ဒါကြောင့်မို့ဒီတရားတွေဒီဘာဖြစ်လဲဆိုတော့ကိုယ်ခံပညာရလောကမှာကြတော့အဲဒီတိုင်းနေတဲ့ဒီကျူတိုတွေသင်တယ်ဟောကိုယ်ခံပညာပေါ့လောကမှာတော့အမှန်မှာတော့ကိုယ်ခံပညာမဟုတ်ဘူးကြောက်လို့ကိုယ်ခံမှာဆိုလို့ကာကွယ်ဖို့သင်တာဒီတရားကြတော့ကိုယ်ခံပညာအစစ်ပဲဘာလို့လဲကိုယ်ပဲခံနေရတယ်သူများကဒေါသထွက်လဲကိုယ်ပဲခံရတယ်အဲသူများစိတ်မရှိလဲကိုယ်ပဲခံရတယ်ဒါဥစဉ်ကိုယ်တိုင်ဖြစ်ခဲ့တယ်ဥစဉ်ဒီတရားတွေအထုတ်တဲ့အခါကျတော့ဟိုတရားကပြောဥစဉ်တစ်ပါးကပြောပြောတဲ့အခါကျတော့လေတခါတည်းသူကတော့သူ့ဝတ်တည်နဲ့သူပြောတာပါပြောပေမဲ့လို့သူပြောတဲ့စကားတွေကဥစဉ်ရဲ့နားထဲမှာကလန့်တိုက်ကလန့်တိုက်တဲ့အခါကျတော့ပြောမှများလာတော့တီးတော့ခန္ဓာပေါ့ဘယ်လိုဖြစ်ဖြစ်တီးခန္ဓာပဲအဲတီးခန္ဓာတဲ့အတိုင်းတန်ကုန်ဝိုင်းလေဘလုံးကတီးမခန္ဓာတော့အဲ့တော့အဲ့ဒီဟိုဥစဉ်ဟောပေါ့တခါတည်းဥစဉ်ဒေါသတွေထွက်ဒီစိတ်ကိုတီးခန္ဓာကတော့တီးခန္ဓာပေါ့တိမခံနိုင်တဲ့အဆုံးကြတော့ထိမ့်လို့မရဘူးထိမ့်လို့မရတဲ့အခါကျတော့ဘေးနားမှာ ဓာတ်ရရှိတာဟုတ်ဓာတ်ရရှိတော့ဒီလောက်တော့ဟိုပြောတယ်ဥစဉ်ဓာတ်နှခုတ်တပြင်းဓာတ်ကိုထွက်ထယူရတယ်ဟိုပက်လက်လန်လဲပါဘာဖြစ်လဲဆိုတော့သူ့ကိုအတကုံဒေါသထွက်ပလိုက်တာဟုတ်ဒေါသထွက်လိုက်တော့ရင်ဝါကိုဆောက်ကန်တယ်လို့တခါတည်းကိုယ်စိတ်ရလေကိုယ်ရင်ဝါကိုဆောက်ကန်တယ်လို့ပက်လက်လန်လဲပါထတာမထနိုင်သူ့ကိုဓာတ်နှခုတ်တပြင်းနေတယ်သူတက်တော့မှကိုယ်ကပြန်သေယုံးဝင်အဲ့တော့ဒီတရားကြီးကျင့်တဲ့ယောဂီတွေကြီးကိုယ်ကြီးပဲခံနေရတယ်အဲ့ဒါကြောင့်မို့ဒီဒေါသစိတ်တွေကိုမထွက်ရတော့ဘူးဒေါသနည်းနည်းထွက်ရင်များများခံရတယ်နည်းနည်းထွက်ရင်နည်းနည်းခံရတယ်အဲ့ဒါကြောင့်မို့ဒီဒေါသစိတ်တွေတဖြည်းဖြည်းညော့ပြီးတော့ပါသွားရအဲ့လိုပါသွားတော့မှဟိုမနှက်တော့ဟာနေခင်တော့ဟာဒီဆရာကြီးတော့ခင်မဟောသွားတယ်လို့ပေါ့ဒီတရားတွေကအဲတော့ကျင့်တော့လေကိုကျင့်တော့ကျင့်တယ်ဓမ္မကိုဒီတရားတွေကိုရလို့ရမှမသိဘူး။ဒါလောကမှာကြတော့ဥစဉ်တော့ကဒီတရားတွေကျင့်လို့ရှိရင်တရားကျင့်ရတယ်လို့ပြောတာဟုတ်။တရားကျင့်ရတယ်လို့ပြောတော့ဥစဉ်တော့ဒီတရားတွေလိုခြင်းဒီတရားတွေကိုရစေခြင်းလို့ဒီတရားတွေအထုတ်တဲ့အခါကျတော့လောကတရားဇယိုက်တွေနဲ့ရအောင်ရှောက်လုပ်တယ်။ဒီတရားတွေကိုရအောင်ရှောက်လုပ်တဲ့အတွက်ဒီတရားတွေရသလားဆိုတော့မရဘူးဖြစ်တော့ဒီတရားတွေကျင့်ကျင့်နဲ့သိသွားတဲ့အခါကျတော့ဒီတရားတွေကျင့်လိုက်ရတာမဟုတ်ကုန်းသွားတာကိုယ်မှာရှိတဲ့ဒီဒေါသစိတ်လောဘစိတ်မောဟစိတ်မာမနစိတ်ဒီကံ့ကြီးတဲ့စိတ်အဲ့ဒီစိတ်တွေတဖြည်းဖြည်းညော့သွားတယ်အဲကိုယ်စိတ်ညော့တာကိုကိုယ်သိတဲ့ယောဂီကတော့ဒါတရားရရင်ကိုယ်စိတ်ညော့ကြောင်းမသိသေးရင်တရားမရသေးဘူးတအားဦးစင်းတို့လည်းဒီတရားတွေကျင့်တော့မှအော်ငါထင်တာကတရားဆိုတာရတယ်အောင်မေးတာအပြီးစကြတော့မဟုတ်ဘူးငါရရှိတဲ့ဟာလေးတဖြည်းဖြည်းဖဲ့ယူရတာညော့တဲ့ညော့သွားကိုယ့်ရဲ့လောကထဲမှာတိမ့်နာခဲ့တဲ့စိတ်တွေပေါ့ဦးစင်းတို့ရဲ့ဒီဒိဋ္ဌိတဏဥပါဒံဆိုတဲ့ဒီစိတ်တွေကညော့ညော့သွားရအဲ့ဒီစိတ်တွေညော့သွားလေလောကမှာလေနေလို့ဟိုဒီရုပ်နဲ့ပိုလုံးကြောင့်သွားလေနေလို့ပို့ပြီးတော့ချမ်းသာသွားလေဖြစ်ကြတယ်။ဒါတရားကျင့်လို့သိတဲ့ယောဂီတွေဆိုသိတယ်။ဒါကြောင့်မို့ဒီတရားတွေကျင့်တဲ့အခါကျတော့လူစင်တို့တရားကျင့်ယောဂီတွေလည်းကျင့်တယ်။ကျင့်တဲ့အခါကျတော့လူစင်တို့ဆရာတော်ကိုတရားသွားလျှောက်။တရားသွားလျှောက်တဲ့အခါကျတော့ဟောဆရာတော်ကလူစင်တို့ကိုပြန်ပြီးတော့ဖြေပေးတယ်။အဲမင်းတို့တရားရသလားမင်းတို့တရားမရသေးဘူးလားတရားသိပြီလားမသိဘူးသေးဘူးလားငါ့ကိုမေးစရာမလိုကိုယ့်ကိုယ်ပြန်စစ်ကြည့်သိအဲမျက်စိနဲ့အစင်းနဲ့တိုက်လိုက်တယ်ခွေးမြင်သေးတယ်ခွေးသိသေးတယ်ဆိုရင်တရားမရသေးဘူးနားနဲ့အတန်နဲ့တိုက်တယ်တိုက်တဲ့အပေါ်မှာစက်တန်ခွေးတန်လို့သိရင်တရားမရသေးဘူးမြင်တဲ့အပေါ်မှာတခါတခါမှပုံပြီလားရှင်သိနေသေးရင်တရားမရသေးဘူးဘာဖြစ်လဲဆိုတော့ဒီအတိတွေကသူစင်းတို့တရားအထုတ်တဲ့ယောဂီတွေမှာသိတာမှမဟုတ်ပဲ။ဟောလူလောကတွေရောက်လာတဲ့စကားပြောတတ်တဲ့သိတတ်တဲ့ကလေးလေးတွေမိလဲအဲဒီရောက်တာဘာခေါ်လဲခွေးလို့ခေါ်တယ်သူတို့လည်းသိတာပဲသင်နာပြီးတော့အဲဦးစင်းတို့လည်းဒီတရားတွေကျင့်ပြီးတော့အဲမျက်စိနဲ့အစင်းနဲ့တိုက်တယ်မြင်တဲ့အပေါ်မှာခွေးတွေကြက်တွေသွားကြည့်သူတို့နဲ့အတူတူပဲအဲ့တော့တရားကျင့်ပြီးတော့သူတို့နဲ့အတူတူပဲဆိုလို့ရှိရင်ဒါကိုယ်မှတရားမရသေးဘူးတရားကျင့်တဲ့ယောဂီကစိတ်ကိုပြောင်းသွားရစိတ်ပြောင်းသွားတယ်စိတ်ပြောင်းသွားတာလည်းအမြင်ပြောင်းသွားလို့အကြတဲ့အပေါ်မှာပြောင်းသွားလို့စိတ်ပြောင်းသွားတယ်မြင်တဲ့အပေါ်မှာမပြောင်းဝင်လည်းစိတ်ကမပြောင်းပါဘူးအဲ့ဒါဆိုအဲ့မြင်တဲ့အပေါ်မှာဟိုအရင်တော့ကတော့ကိုကမြင်တာပေါ့အခုတော့တခါတခါမှမြင်တယ်ဖုန်းကြီးလက်ရှင်မြင်တယ်ခွေးကြက်ဝက်မြင်တယ်အဲ့ဒီမြင်တဲ့အမြင်အဲ့ဒီသိတဲ့အသိနဲ့သိနေတဲ့ရွေးရတော့လေဦးစင်းတို့တည်းအပယ်လေးပုံနဲ့ဦးစားမကွယ်ဘာဖြစ်လဲဆိုတော့ဒီအသိတွေကြောင့်ဦးစင်းတို့တဏှာတွေလဲထွက်သွားရတယ်ဘာဖြစ်လဲဆိုတော့အတ္တိအတ္တိတွေကလည်းကိုယ်သွားပြီးတော့ထွက်တည်တဲ့အတ္တိသွားထွက်ယူတဲ့ဒီခွေးတွေကြက်တွေကရော တကယ်ရှိသလားဆိုတော့ရှိတာလည်းမဟုတ်ဘူး။ဒီတရားတွေကျင့်တဲ့အခါကျတော့လောကမှာတော့ရှိတာပေါ့။လောကအသုံးအနေနဲ့လောကသစ္စာအနေနဲ့ကတော့ရှိတယ်။မရှိဘူးလို့အပြတ်ပြောလို့လည်းမရဘူး။ဘာဖြစ်လို့မရလဲဆိုတော့သမုဒိကိုလည်းပယ်လို့ရတာမဟုတ်ဘူး။ပယ်ကောင်းတာလည်းမဟုတ်ပါဘူး။သမုဒိကိုလည်းဉာဏ်အောင်ကြည့်ရအောင်။ဦးဇင်းတို့ဒီပထမတဲ့ဘက်ကအမှန်ကိုလည်းဉာဏ်အောင်ကြည့်ရအောင်။သတ္တလောဟောဘတိဘဉာဏ်ကြည့်တမှာဒီလောကတမှုဒီသင်္ဆာနဲ့ဒီဘက်ဘေးပထမတသစ္ဆာနဲ့ညပြီးတော့ချိန်ပြီးကြည့်တော့တယ်နောက်ပြဆိုအစွန်းတစ်ဖက်ရောက်သွားဟောတမှုဒီသင်္ဆာခွေးတင်ကြက်တင်ရှိတာမှမဟုတ်ပဲကြင်းဆိုင်ကြရမလို့အကြောင်းလို့ကြရမလို့သူ့အတ္တလောသွားပြီးတော့ပြစ်ပယ်လို့လည်းမရဘူးဘာဖြစ်လဲဆိုတော့ဥစဉ်တို့တည်းယောဂီတို့တည်းကလောကပြည့်ညက်နယ်ထဲမှာနေရအဲ့တော့လောကီပြည့်ညက်နယ်ထဲမှာနေရတဲ့အတွက်ဒီပြည့်ညက်တွေကိုပြန်ပြီးတော့သုံးဝမသုံးလို့မရပါဘူးအဲ့တော့ဥစဉ်တို့လည်းသိတာပဲခွေးလို့ကြက်လို့သိတယ်ပြောတယ်ခွေးလို့ကြက်လို့ပြောတယ်ဟောစွန့်လုံးဆရာတော်တို့အခုလက်ရှိဆရာတော်တို့တဲကုဆရာတော်ကြီးတို့သူတို့လည်းတရားဟောပါတာပဲခွေးတွေကြက်တွေပြောတာပဲဟုတ်တာပဲ။ဟောသူတို့မှာတော့ဟောအပယ်လွတ်ရုံမကဘူး။ဆွန်လုံးဆရာတော်တို့တဲကုဆရာတော်တို့ဟောနိဗ္ဗာန်ရှိတော်ရောက်သွားတယ်။ဒါတို့မှာခွေးတွေကြက်တွေလို့ပြောလဲပြောတယ်အပယ်လဲကြရတယ်။ဒါဘာကွာတလဲ။ဒါကွာဦးကွာ။ကွာလို့လဲဒီလိုဖြစ်တာဟုတ်။မကွာရင်ဘယ်ဖြစ်မလဲ။အဲ့တော့ကိုမရောက်ရှိသေးတဲ့အခါကျတော့ဘလို့မှမသိနိုင်ပါဘူး။ယောဂီကြီး။ဦးဇင်းတို့လည်းသာဦးဇင်းတို့လည်းချင်းချင်းချင်းနဲ့ရောက်သွားတော့မှဒီတဲကုဆရာတော်ကြီးတို့ဒီဆွန်လုံးဆရာတော်ကြီးတို့ခွေးတင်ကြက်တင်တကတကမတင်ပြောတယ်ဟောတယ်ပြောတယ်ဟောပြီပြောပြီဟောပြီမဲ့လို့တုံးတယ်တုံးတဲ့အပေါ်မှာတကတကမလို့အစွဲမပါဘူးခွေးကြက်ဝက်လို့အစွဲမပါဘူးအဲ့ဒီအစွဲမပါလို့အပယ်လွတ်ကတာနိဗ္ဗာန်ရောက်သွားတာဦးဇင်းတို့ကတုံးတယ်သုံးတဲ့အပေါ်မှာမရှိတဲ့တက္ကတက္ကမကိုတကယ်ဆွဲပလိုက်အခွေးကြက်ဝက်ကိုရှိတယ်ထင်ပြီးတော့တကယ်ဆွဲပလိုက်အဲ့ဒီအဆွဲတရားကဥစဉ်တို့တူတန်တရားတွေလဲပြီးတော့ဘဝတွေရရှိရအဲ့ဒါကြောင့်မို့ဥစဉ်တို့တွေကြားတဲ့အပေါ်စားတဲ့အပေါ်မြင်တဲ့အပေါ်မှာကိုကိုယ်စိတ်ကိုကိုပြန်စစ်ကမြင်တဲ့အပေါ်မှာငါဘာမြင်သေးတယ်လဲကြားတဲ့အပေါ်မှာဗာကြားသေးတယ်လေအခုဟိုကြက်တကောင်တွန်လိုက်တယ်ပေါ့ကြက်တကောင်အောက်ဝီဥဆိုတွန်လိုက်တယ်အဲတွန်တဲ့အောက်စာကိုအောက်ဝီဥဆိုတဲ့အတန်ဝန်ကြော်ပြီးတော့ဦးဇင်းတို့ကမရှိတဲ့ကြက်ယူတွားယူပလိုက်ဒါကြောင့်မို့ဆရာကြီးဒေါက်ခမင်းခေါ်တဲ့အထဲမှာလည်းပါပါတယ်တုံးခုံလေဆိုတာအတန်တုံးခုံပြီးတော့ကြက်တွားယူပလိုက်အတန်တုံးခုံပြီးတော့ဒီဟိုခွေးတန်လို့သွားယူပလိုက်ကြက်တန်လို့သွားယူပလိုက်ဘာဖြစ်လဲဆိုတော့ဒီယောက်ျားကိုကြော်ယူတာကိုတရားအထုတ်တဲ့ယောဂီကဒီကြော်ယူတဲ့စိတ်ကိုကြော်ပြီးတော့ရှုတတ်တဲ့ဉာဏ်ရောမှအဲ့တော့မှဒီတရားတွေကိုရှုတတ်တယ်ဒါဥစဉ်တို့လည်းလက်တွေ့ရှုခဲ့ရတယ်ဘာဖြစ်လဲဆိုတော့အဲ့ကြော်ယူတဲ့စိတ်ကိုမရှိတဲ့ယောက်ျားကိုပေါ့ခွေးတွေကြက်တွေမရှိတဲ့အောက်သာကိုတွားကြော်ယူပလိုက်တယ်။ကိုယ်နားကြတာအတန်ကြက်ဆိုလဲအတန်ပဲကြားတယ်။အတန်ကိုကြော်ပြီးတော့ကြက်သွားယူပလိုက်။အတန်ကိုကြော်ပြီးတော့ဆိုင်ကယ်တွေကားတွေတွားထွက်ယူပလိုက်။အဲ့တော့အတန်တွေဥစဉ်တော့မရက်နိုင်ဘူး။အတန်တွေမရက်နိုင်တဲ့အတွက်ဒီအတန်တွေရက်နိုင်အောင်ဥစဉ်တော့သတိထား။အဲ့တော့ဒီအတန်တွေသတိထားလို့လည်းရရလည်းရပါတော့။ဒီနားကြတာတခြားဒီစိတ်ကသွားထွက်သေးတာတခြားမျက်စိကမြင်တာတခြားစိတ်ကသွားပြီးတော့ထွက်ယူတာတခြားတခြားကြည့်တွေဖြစ်ဒါမိမိတို့ရောက်လို့ရှိရင်သိပါလိမ့်အကုန်လုံးကလေတလွဲစီပဲဒီရုပ်ကကြားတာအမှန်အတန်ဆိုလဲအတန်ကိုကြားတာအမှန်မြင်လို့ရှိရင်လည်းအဲ့ဒီမြင်တာကအမှန်စိတ်ကအမှားတွေရှောက်ယူပလိုက်အဲ့ဒီလိုအမှားတွေရှောက်ယူတဲ့စိတ်ကိုမြင်အောင်ရှုရတဲ့တရားတွေဖြစ်တဲ့အတွက်မိမိတို့အခုတရားအထုတ်လို့ရှိရင်လည်းအဝါ24ပါးပေါ်လာလို့ရှိရင်မိမိတော့အဲ့ဒီပေါ်လာတဲ့ဋ္ဌရသဘောကိုမြင်အောင်ရှုကြပါအ အဲ့မြင်အောင်မရှိနိုင်တဲ့ယောဂီကတော့တလေးပါလဲတက်လဲတက်လာဟောအဝတ်တင်ပါဟုမရှိတဲ့တင်ပါဟုသွားထွက်ယူမိမရှိတဲ့ဒူကောင်းတွေသွားထွက်ယူမိတယ်မရှိတဲ့ပေါင်တွေကိုသွားထွက်ယူမိတယ်ဒါမိမိတော့ဒါရှိတဲ့ဟာကိုယူရင်တော့ထားလိုက်တော့အဲ့ဒီမရှိတဲ့ပေါင်ခြေဒူကောင်းတွေသွားယူပလိုက်ဒါပရိကံစုတဲ့အထဲမှာလဲပါတာပဲမိမိတော့အဝေဒနာတွေတက်ဝေဒနာတွေတက်တော့ပြန်မဆက်အောင်ဟောပရိကံယူတော့ကပေါင်ခြေကိုလက်တယ်မပါဘူးခန္ဓာ၅ပါးယုတ်နဲ့နှစ်ပါးပဲပါတယ်တရားလဲအထုတ်တော့ခန္ဓာ၅ပါးယုတ်နဲ့နှစ်ပါးပြောက်ပြီးတော့ပေါင်နေတင်မတင်ဒူကောင်းတွေကဘလို့ရောက်လာမှမသိဘူးပြန်မဆက်မိဘူးဒါဥစ္စာတို့လည်းမဆက်မိဘူးနောက်တော့မှပြန်ဆက်မိတယ်ဟုတ်ပါဘူးငါပရိကံပေးတော့ကတင်မတင်ပေါင်နေဒူကောင်းတွေမပါဘူးခန္ဓာ၅ပါးယုတ်နဲ့နှစ်ပါးပဲပါတယ်အခုခန္ဓာ၅ပါးယုတ်နဲ့နှစ်ပါးပြောက်ဦးဇင်းတို့ဘာဖြစ်လဲဆိုတော့ပေါ်ပြတာခန္ဓာ၅ပါးပဲပေါ်ပြတာဟုတ်တယ်တည်း၄ပါးဖောက်ပြန်တဲ့သဘောကဒါယုတ်တရားယုတ်တရားဖောက်ပြန်လာတော့အကြောင်းသွားထွက်လို့တယ်သင်္ခါရဆိုတဲ့နာခန္ဓာတစ်ပါးပေါ်လာတယ်အဲ့ဒီဖောက်ပြန်တဲ့အပေါ်မှာတင်းတယ်တောက်တယ်ပူတယ်အေးတယ်ဆိုတဲ့သင်္ညာထွက်ပြီးတဲ့နာခန္ဓာတစ်ပါးပေါ်လာတယ်အဲ့ဒီတင်းတဲ့တောက်တဲ့အပေါ်မှာသွားပြီးတော့ထွက်ခံလာတဲ့ဝေဒနာခန္ဓာဆိုတဲ့နှံခန္ဓာတစ်ပါးပေါ်လာတယ်။အဲ့ဒီတော့ဖြစ်တာတွေကိုဖြစ်ပေါ်လာတာတွေကိုလိုက်သိတဲ့ဝိညာဏခန္ဓာဆိုတဲ့ခန္ဓာတစ်ပါးနှံခန္ဓာတစ်ပါးပေါ်လာတယ်။အဲ့တော့တင်ညာသင်္ခါရဝိညာဉ်ဒီဝေဒနာဆိုပြီးတော့နှံခန္ဓာ၄ပါးတင်းတဲ့တောက်တဲ့ပူတဲ့အေးတဲ့ဆိုတဲ့ဖောက်ပြန်တဲ့ရုပ်ခန္ဓာတစ်ပါးခန္ဓာ၅ပါးပေါ်ကြတယ်အဲ့ဒါခန္ဓာ၅ပါးပြောက်ပြီးတော့တကယ်တရားထုတ်တော့ခန္ဓာ၅ပါးပြောက်ပြီးတော့အဲငါပေါင်ရက်ကြိုက်လိုက်တာခါလည်းတောက်တင်းနေတာပဲမခံနိုင်တော့ဟောက်အပေါ်ဆွတ်ဆတ်လိုက်အောက်ကိုပြန်လှုပ်လိုက်နဲ့အဲ့ဒါနဲ့ပဲအတိတ်ဆံပြည့်သွားရဒါဥစဉ်တော့ဖြစ်ခဲ့တာတယ်အဲ့ဒါတော့အမှန်တိုင်းကိုမြင်သွားလို့ရှိရင်အဲမိမိတို့ဒီပေါင်တွေခြေတွေကိုယ်တွေပြောက်သွားပါလိမ့်မယ်ဒါကြောင့်မို့ဒီတစ်ထိုင်မှာလဲဒီပေါ်ပြတဲ့ဒီတတ်သဘောရဲ့တရားကိုနေအောင်ကြည့်ရင်းနဲ့ဒီတရားကိုဆက်ပြီးတော့အားထုတ်လိုက်ကြရအောင်အချိန်ကနည်းပါတယ်အဲ့တော့အားလုံးလောက်ချင်းနမောတတ္တသုံးခြင်းဆိုကြရအောင်